ာဇာဒေသထက်ကအယ်ရှီဖာစေယုံကိုမတ်လ18ရက်နေ့အစောပိုင်းကအစ္စရေးတပ်တွေဝင်ရောက်စီးနင်းခဲ့တဲ့အချိန်မှာတနက်သမား20ကျော်သေဆုံးခဲ့တယ်လို့အစ္စရေးတပ်ဖွဲ့ကပြောပါတယ်။ပါလက်စတိုင်းကျောင်းမကြီးအာနာပိုင်တွေကတော့ဒီစစ်စင်ရေးမှာလူအများအပြားသေဆုံးပြီးအဆောက်အုံတစ်ခုပြင်းထန်စွာမိလောင်သွားတယ်လို့ပြောပါတယ်။ဟာမတ်စ်ကောင်းဆောင်တွေကစေယုံကိုထပ်ပြီးတော့အသုံးချနေကြတယ်ဆိုတဲ့ထောက်လှမ်းရေးသတင်းတွေအရတိကျတဲ့စစ်စင်ရေးဆင်နွှဲခဲ့တာလို့အစ္စရေးတပ်ကပြောပါတယ်။ဒီအထူးသက်ပွဲမှာခြေလင်းတပ်တွေနဲ့တင်ကားတွေလည်းပါပါတယ်လက်ရှိစစ်ဆေးမြင်မြနေတဲ့အကြမ်းဖက်သမားအဖြစ်တန်ရရှိသူ200ကျော်ရှိပြီးတော့စစ်ရုံဝင်တဲ့ကအကြမ်းဖက်သမား20ကျော်ကိုတုတ်တင်ဖယ်ရှားခဲ့တယ်လို့လည်းပြောဆိုခွင့်ရှိသူရစ်တပ်ဘိုချုပ်ဒန်နီယယ်ဟာဂါရီကပြောပါတယ်စစ်စင်ရဲ့အတွင်းအစ္စရေးသက်သားတဦးတည်ဆုံးခဲ့တယ်လို့လည်းပြောပါတယ်ဟာမတ်စ်တို့ကစစ်ရုံကိုသူတို့အခြေစိုက်စခန်းအဖြစ်ပြန်လည်ထူထောင်ဖို့ကြိုးစားခဲ့ပြီးထွက်ပြေးတိမ်းရှောင်နေကြတဲ့အကြမ်းဖက်သမားတွေကိုနေရာပေးထားတယ်လို့လည်းဘိုချုပ်ဟာဂါရီကပြောပါတယ်အစ္စရေးတို့ကတော့ဟာမတ်စ်တို့ရဲ့ဘလူးဂျိုးပန်းမှုမျိုးကိုမဆိုဆက်လက်တိုက်ခိုက်သွားမယ်လို့ပြောပါတယ်စစ်ပွဲမတိုင်ခင်တုန်းကတော့အယ်ရှီဖာဟာဂါဇာကမ်းမြောင်မှာအခြေဆုံးဆေးရုံဖြစ်ခဲ့ပြီးလက်ရှိမှာတော့ဂါဇာဒေသမြောက်ပိုင်းမှာဒစိတပိုင်းနာလက်ပတ်တိုင်းနဲ့ဆေးရုံတစ်ခုဖြစ်ပြီးအိုးမဲအိမ်မဲအရသာရှားနဲ့ချီတို့ကိုလက်ခံထားတာဖြစ်ပါတယ်